ရခိုင်ပြည်နယ်အတွင်းအင်အားကြီးပါတီဖြစ်တဲ့ ANP ရခိုင်မျိုးသားပါတီကလွတ်တော်အမတ်တချို့ပါတီသစ်ခွဲထောင်တာပါတီကနေနှုတ်ထွက်စာတင်ထားတာတွေရှိနေပေမဲ့လို့ ANP ပါတီဘက်ကတော့သူတို့ကိုနှုတ်ထွက်ခွင့်မပေးသေးပါဘူး။ဒါကြောင့်ရှင်းနှစ်2020ထဲမှာထွေထွေရွေးကောက်ပွဲကျင်းပမယ်ဆိုရင်ရခိုင်လွတ်တော်အမတ်တွေအနေနဲ့ဘယ်ပါတီကိုစားပြုမလဲဆိုတာကနေရှုပ်ရှုပ်ထွေထွေဖြစ်နေပါတယ်။ရခိုင်ပြည်နယ်တွင်အဓိကအင်အားကြီးပါတီ ANP ရဲ့အခြေအနေနဲ့ပတ်သက်လို့ကိုသက်နိုင်ကသတင်းပေးပို့ထားပါတယ်ရှင်
။ ANP ပါတီကိုရခိုင်ပြည်နယ်တွင်ကအဓိကပါတီကြီးနှစ်ခုနဲ့2016ခုနှစ်မှာဖွဲ့စည်းခဲ့ပြီး2015ရွေးကောက်ပွဲရလာရာရခိုင်ပြည်နယ်နှုတ်တော်မှာအများစုအနိုင်ရထားတဲ့ပါတီဖြစ်ပါတယ်။ဒါပေမဲ့ပါတီတွင်းမှာကောင်းဆောင်ပိုင်းတဲ့အတွင်းမညီမြတ်တာအယူဆကွေးပြားမှုတွေရှိနေတာကြောင့်ပါတီစည်းရုံးရေးကတော်လေးညှော်နေနေတယ်လို့ပြောရမှာပါ။ပါတီကိုစားပြုလွှတ်တော်မှတချို့နဲ့ပါတီဝင်တချို့ဟာပါတီတက်ခွေးထူထောင်သူရှိသလိုပါတီကလည်းနှုတ်ထွက်ခွင့်တွေတောင်းခံထားတာလည်းရှိပါတယ်။ဒါပေမဲ့နှုတ်ထွက်စာတင်ထားတဲ့လွှတ်တော်ကိုယ်စားလှယ်တွေဟာ ANP ပါတီကလည်းဝင်ရောက်ချိန်ပြန်ကြတဲ့လွှတ်တော်ကိုယ်စားလှယ်တွေဖြစ်တာကြောင့်ကိုယ်စားလှယ်တက်တန်းကုံဆုံးမှတ်တာနှုတ်ထွက်ခွင့်ပြုမှာဖြစ်တယ်လို့ရခိုင်မျိုးသားပါတီ ANP ပြောခွင့်ရဦးခိုင်ကြည်စိုးကပြောပါတယ်
။ဆွေးနွေးကြတဲ့အခါမှာပါတီကြီးလာခံတက်တဲ့ပါတီကိုယ်စားလှယ်အကုန်လုံးကရခိုင်မျိုးသားပါတီကိုကိုယ်စားပြုဝင်ရောက်ချိန်ပြန်ခဲ့တဲ့လွှတ်တော်ကိုယ်စားလှယ်တွေပါတီကိုဝင်ရောက်ဆိုင်ပြန်တော့ပါတီကိုကိုစားပြုလို့ဝင်ရောက်ဆိုင်ပြန်လို့အနိုင်ရတဲ့လို့တို့ကိုစားလေတဲ့အနေနဲ့ပါတီကတစုံတရာဟောနှုတ်ထွက်ခွင့်မပေးဘဲနဲ့နှုတ်ထွက်ပါတယ်လို့မရဘူးနောက်တစ်ချက်ကလို့တို့တက်တန်ကုန်ကိုတိပါတီမှာတောင်းဝန်ထိုက်ဆောင်ရမယ်ဆိုတဲ့ဟာကိုဆုံးဖြတ်ခဲ့တယ်ကလို့တို့တက်တန်ကုန်လို့ရှိရင်တော့သူတို့ဟာအလိုအလျောက်ပါတီကိုစားပြုလို့ဝင်ရောက်ဆင်ပြန်ဖြစ်တဲ့ဟာလော်လျောက်ပြည့်ပြည့်မှာဖြစ်တယ
်။လက်ရှိချိန်မှာလေရာဇီကော်မတီဝင်ကိုလောက်တာနှုတ်ထွက်ခွင့်ပေးထားတာဖြစ်ပြီးလွှတ်တော်ကိုယ်စားလှယ်ကိုတော့နှုတ်ထွက်ခွင့်မပေးသေးဘူးလို့ဥခိုင်ပြေဆိုကပြောပါတယ်။တစ်ဖက်မှာတီထောင်စုရွေးကောက်ပွဲဘက်ကလည်းပါတီကနှုတ်ထွက်စာတင်ထားတဲ့ရခိုင်လွှတ်တော်အမတ်ချို့ကိုနှုတ်ထွက်တဲ့မူရင်းပါတီရဲ့စာမပါတာကြောင့်ဆိုပြီးသူတို့ကိုမူရင်းပါတီနေနဲ့ပဲဆက်တီမှပြုနေပါတယ်။ANP ပါတီဟာရခိုင်ပြည်နယ်မှာအောက်ကောင်လေးပါတီတရားအဖြစ်ပါတီကြီးနေရာစုဖွဲ့ခဲ့တဲ့ဆိုပေမဲ့2015ရွေးကောက်ပွဲနောက်ပိုင်းမှာတော့ပါတီခွဲထည့်မှုတွေပြန်ကြုံခဲ့ရပါတယ်။ပါတီပေါင်းစပ်ရဲ့သဘောတူရည်ရှိတိုင်းမလုပ်ခဲ့ဘူးဆိုတဲ့စွပ်စွဲချက်နဲ့ရခိုင်ဒီမိုကရေစီဖွဲ့ချုပ်ကိုပါတီပြန်မှတ်ပုံတင်ထားပါတယ်။ ANP ဥက္ကဋ္ဌဟောင်းဖြစ်တဲ့ဒေါက်တာအေးမောင်ကလည်းရခိုင်ဥဆောင်ပါတီဖြစ်ခွဲထောင်ထားတာကိုလည်းတည်ထောင်စုကော်မရှင်ကအတိအမှတ်ပြုလက်ခံထားပါတယ်။ဒါပေမဲ့အဲ့ဒီခွဲထည့်ပါတီတွေမှာပါဝင်တဲ့လွှတ်တော်မကိုANP ကနှုတ်ထွက်ခွင့်မပေးတာကြောင့်ပါတီကိုစားပြုရှုပ်ထွေးနေတယ်လို့ဒါဟာလာမယ့်ရွေးကောက်ပွဲအတွက်ပါရှုပ်ထွေးမှုတွေရှိလာနိုင်ပါတယ်။အခုလိုနှုတ်ဆက်စာတင်ထားတဲ့အထက်မှာကြောက်ဖြူမျိုးနေကပြင်နေလွှတ်တော်ကိုယ်စားလှယ်ဦးကျော်လင်တယောက်လည်းပါဝင်ပါတယ်။ရခိုင်မျိုးသားပါတီ ANP မှာပါတီမူဝါဒပိုင်းဆိုင်ရာတွေနဲ့မကိုက်ညီကြကြောင်းနှုတ်ထွက်စာတင်ထားသူတွေ၁၀ယောက်ရှိတယ်လို့သူကပြောပါတယ်
။၁၀ယောက်လောက်တော့ရှိနေမနေနဲ့ဗျာ။အကုန်လုံးကတော့တို့ထုမဲ့တော့ဒီအမျိုးနေကလွှတ်တော်ကိုယ်စားလှယ်တွေရင်းမျိုးကလွှတ်တော်ကိုယ်စားလှယ်တွေအဲ့ဒီကိုယ်စားလှယ်တွေလည်းနှုတ်ထွက်တင်ထားတဲ့အထက်မှာပါ။ Now ဒီစစ်တွေကဥကြုံစုံနောက်ဦးဝေစင်ရောဦးအောင်ကောင်းချင်းဦးခင်မောင်လားကျွန်တော်ဦးကျော်လွင်ဒေါက်တာအေးမောင်အဲ့ဒီပုံကိုယ်တွေအကုန်လုံးကနှုတ်ထွက်ခွင့်တင်ထားတယ
်။ဦးကျော်လင်ကတော့ဒေါက်တာအေးမောင်ထူထောင်တဲ့ရခိုင်ဥဆောင်ပါတီမှာဥက္ကဋ္ဌဖြစ်တာဝန်ယူထားတာပါ။အမျိုးသားလွှတ်တော်ကိုယ်စားလှယ်ဒေါက်ထူမေကတော့ရခိုင်မျိုးသားဖွဲ့ချုပ်အနေနဲ့ရပ်တည်ပေးမယ်။ကော်မရှင်ကတော့ ANP ကိုယ်စားလှယ်အဖြစ်ပဲအတိအမှတ်ပြုထားတုန်းပါ။ပြည်ထောင်စုကော်မရှင်အနေနဲ့ဒါဟာလုတ်ပိုင်ခွင့်ကိုကျော်လွန်ပြီးကိုယ်စားလှယ်တွေရဲ့အခွင့်အရေးကိုရှုဖောက်နေတာလို့ရခိုင်လွှတ်တော်ကိုယ်စားလှယ်ချုပ်ကမြင်ပါတယ်။လက်ရှိရခိုင်ပြည်နယ်မှာစစ်ရေးပဋိပက္ခတဲ့အခြေအနေမြင်ပြီးတော်လှန်ရေးအကောင်းလာတာကြောင့်ပါတီနိုင်ငံရေးကိုပြည်သူတွေယုံကြည်မှုအားနည်းလာတယ်လို့လည်းကြောက်ဖြူမျိုးနဲ့ပြည်နယ်လွှတ်တော်အမတ်ဦးကျော်လင်ကပြောပါတယ်။
တော်လှန်ရေးအကြီးလာတဲ့အခါကျတော့နိုင်ငံပါတီနိုင်ငံရေးဆိုတာကပေးချီမမျိုးပါမဆိုနောက်ကိုတော်လိုင်းရဲ့အောက်ကိုရောက်သွားမှာပဲပါတီနိုင်ငံရေးကအဲ့ဒီလိုဖြစ်နေပြီးအဲ့ဒီမှာဆိုတာကဒေါက်တာအေးမွန်တို့လိုကောင်းဆောင်တွေကိုဖမ်းပြီးထောက်ချထားလိုက်တော့နောက်ထပ်ဒေါက်တာအေးမွန်လိုလူတွေမပေါ်တော့ဘူးမပေါ်လာတဲ့အခါကျတော့ဒီရခိုင်လူမျိုးတွေအားလုံးကလေအားကိုးရမဲ့တယ်လို့ဖြစ်နေပြီးလက်ရှိမှာကပါတီနိုင်ငံရဲ့အခြေအနေကပြည်သူကမယုံကြည်ရတဲ့အဆင့်မျိုးကိုရောက်သွားပြီလို့ပဲကျွန်တော်ယုံနေတာ
လာမယ့်2020ရွေးကောက်ပွဲမှာအာဏာရအင်ဒီပါတီအနေနဲ့အနိုင်ရဖို့ခက်တယ်လို့မှန်းဆထားကြတဲ့ပြည်နယ်တွေထဲမှာရခိုင်ပြည်နယ်လည်းပါဝင်ပါတယ်။လက်ရှိရခိုင်ပြည်နယ်လွှတ်တော်ဟာ ANP ပါတီကိုစားပြုအမတ်တွေအများဆုံးဖြစ်ပါတယ်။ဒါပေမဲ့လည်းအခုလို ANP ပါတီတွင်းအခြေအနေတွေနဲ့ရခိုင်ပါတီခွဲတွေထွက်ပေါ်လာတာဟာရွေးကောက်ပွဲပေါ်တက်ရောက်မှုတွေရှိလာနိုင်တယ်လို့တွက်ဆမှုတွေလည်းရှိနေပါတယ်။